နိုင်ငံတကာကောင်ဆောင်တွေတက်ရောက်ကြမယ်။ကမ္ဘာကြီးပူနွေးဖောက်ပြန်လာမှုတိုက်ချဲ့ရင်းညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။သမ္မတနဲ့ဝန်ကြီးချုပ်စုစုပေါင်း60လောက်တက်ရောက်မိန့်ခွန်းပြောမယ်လို့မျှော်လင့်ရတဲ့ညီလာခံမှာရေဒူးညဉ့်ဉန်းစီတဲ့အကြောင်းရင်းအစားပြန်ပြည့်မြဲစွမ်းအင်ကိုပြောင်းသုံးရင်းသဘာဝဘေးနဲ့တွေကိုကာကွယ်တု ောင်းထိုးပြမှာဖြစ်တယ်လို့ကမ္ဘာကောင်းဆောင်တွေအနေနဲ့စကားလှလှတွေတုံးပြီးမင်းကွန်းပြောတာချက်ကမ္ဘာကြီးပုံရိပ်လာမှုတိုက်ချက်ရေးအတွက်ခိုင်မာတဲ့အစီအစဉ်တွေချပြဖို့ပြောကြမယ်လို့ခန့်မှန်းရပါတယ်။ဒီညလာကန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တက်ရောက်မှာမဟုတ်ပါဘူး။ဒီနေ့တနေ့တွေကျင်းပတဲ့လူနည်းစုဘာသာဝင်တွေအထူးသဖြင့်ခရီးယာဘာသာဝင်တွေအပေါ်နှိပ်ကွပ်ခံရတဲ့ကိစ္စဆွေးနွေးပွဲကိုသမ္မတထရမ့်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ပါကစ္စတန်ပိုလန်နယူးဇီလန်စင်ကာပူအီဂျစ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းအမေရိကန်သမ္မတတီးခြားစီတွေ့ဆုံဖို့အခြေစဉ်ရှိပါတယ်။ကမ္ဘာကြီးပုံရိပ်လာမှုတိုက်ချဲ့ရေးလှုပ်ရှားသူတွေကတော့ဝါရှင်တန်မြို့တော်တစ်ခုလုံးလုံးဝရပ်နွားသွားစေဖို့ရည်ရွယ်ချက်နဲ့မြို့ထဲကအဓိကလမ်းစုံတွေကိုပိတ်ဆို့ဆန္ဒပြကြဖို့စီစဉ်ထားကြပါတယ်။ကျောင်းတွေအလုပ်တွေမသွားကြဘဲသူတို့နဲ့အတူပါဝင်ဆန္ဒပြဖို့ဆန္ဒပြသူတွေကတောင်းဆိုထားကြပါတယ်။တောက်ကြနေတော့ကကမ္ဘာနိုင်ငံတော်တော်များများမှာကျောင်းသားကျောင်းသူတွေဥဆောင်တဲ့ရာသီဥတုဆိုင်ရာဆန္ဒပြပွဲတွေကျင်းပခဲ့တာမှလည်းလူပေါင်းတန်းနဲ့ချီပါဝင်ခဲ့ပါတယ်။